59ခုနှစ်တဇောင်မုံလာပြည်နေ1998ခုနှစ်နိုဝင်ဘာလ14ရက်တောက်ကြာနေ့ဒီကနေ့ပြတ်သွားတာကြာလာပြီဖြစ်တဲ့ဓမ္မစကြာတရားဆက်ဟောရမယ်နော်မဇ္ဈိမပฏิပဒါစပြောထားတာတွေ့ရမဇ္ဈိမပฏิပဒါအလယ်လမ်းအကျင့်အကြောင်းကိုစပြောထားတာတွေ့ရတယ်ဒါကြောင့်အဒီကဆက်ဟောရမှာပါပဲသို့တော်လည်းပြတ်သွားတာကြာတော့နည်းနည်းလေးအစကတော့ဆက်မိအောင်အကျဉ်းချုပ်ပြောမှမြတ်စွာဘုရားဓမ္မစကြာတရားဟောတာဘယ်နေ့ပါလဲဟောစုလာပြီနေတယောက်ကတော့ကဆုံလာပြီနေဆိုပါလားကဆုံလာပြီနေဆိုလို့ရှိရင်တော့ဘုရားဖြစ်ပြီးပြီးရင်ဟောတော့ပေါ့ဟုတ်လားဝါစုလာကြီးနေဟောတော်မူတယ်ဘယ်နေရာမှာဟောတော်မူသလဲပါတယ်မိကတာဝုံမိကတာဝုံဆိုတာပြီးကင်းနာမလားခွာလလန်ဘူးနာမလားဟမ်ဘယ်မှာအိန္ဒိယပြည်တဲ့ဟောကြလားပြိတ္တလူဟမ်ဟုတ်ကဲ့လားအိန္ဒိယပြည်ကွာလာလမ်ပူးမြို့နားမှာလားပီကင်းမြို့နားမှာလားဟမ်နီပေါ်မှာဟောအိန္ဒိယနေနီပေါ်ရွေ့တော့ပြန်ပြီဟဲ့ဘယ်နဲ့ခုနအိန္ဒိယဆိုအခုနီပေါ်ရောက်တော့ပြန်ပြီမိကရာကလည်းတည်းရွေ့ရအောင်ဘလောင်မြာမှတ်မိတာမိကြတုံးလို့စမ်းကြည့်တာခုတည်းဆိုတော့တဲမှတ်မိလို့တော့မိဂရာအောင်ဆိုတာကွာလာလံဘူးနားမှာမဟုတ်လားလို့ဗာရာဏတိယဣတိပတနေမိဂဒာယေဓမ္မစက္ကံဘောတိတံဗာရာဏတိပြည်နီးသာတို့ကိုပေးမဲ့ပေးရာဖြစ်တဲ့ဣတိပတနာလို့နာမည်ရတဲ့ပေးမဲ့တော်မှာဟောတာဟုတ်လားဗာရာဏစီမြို့အနီမှာဘယ်နှဘယ်နှမှာတော့ဗာရာဏစီမြို့အနီမှာဗာရာဏစီဆိုတာဘယ်မှာရှိလဲအိန္ဒိယမှာဟုတ်ကဲ့လားဗာရာဏစီမြို့ရဲ့မြောက်ဖက်အခုခေတ်မိုင်အားဖြင့်6မိုင်ခန့်กว่าတဲ့နေရာမှာပါသမင်တို့ကိုပေးမဲ့ပေးထားတဲ့တောရှိတဲ့စင်ကြွားရီပေါ့အဲ့ဒီတော့ကိုဣတိပတနာလို့ခေါ်ကြတယ်ဣတိယသေရပတနာဆင်းသက်ရာကြာရာနေရာလေယသေရဆင်းသက်ရာကြာရာနေရာဖြစ်လို့သူကိုဣတိပတနာလို့ခေါ်တယ်ယသေရဆင်းသက်ရာကြာရာဆိုတာဗာရဏသီဒီနာကိုခြင်စားမိဝဲဖို့အလိုမှာဟိမန္တာမှာနေတဲ့ယသိတွေလာတဲ့အခါကျတော့ယသိဆိုမယ်လို့ယသိကြီးမဟုတ်ပစ္စိကဗုဒ္ဓတို့လည်းအတူတူပါပဲကြွလာတဲ့အခါကျတော့ပထမအဲ့ဒီဣတိပတနာဘေးမဲ့တော်မှာကောင်းဝင်ကနေပြီးတော့ဆင်းရတယ်တဲ့ဒါကြောင့်အဲ့ဒီတော်ကိုဣတိပတနာလို့ခေါ်တယ်မိဂဒာဝုံဆိုတာကတော့နာမည်မဟုတ်ဘူးဣတိပတနာမှာနာမည်မိဂဒာဝံဆိုတာကမိဂဒာယဝနမိဂသားသမင်တို့ကိုဒါယဘေးမဲ့ပေးရဖြစ်တဲ့ဝနတော်သားသမင်တို့ကိုဘေးမဲ့ပေးရဖြစ်တဲ့တော်ဒါကိုပဲမိဂဒာယဝနအဲ့ဒါအတူပေါက်ခေါ်လိုက်တော့မိဂဒာဝုံလို့ခေါ်ရအဘိဓေကဘေးမဲ့တော်အဲ့ဒီဘေးမဲ့တော်ရဲ့နာမည်ကပါတဲ့တော်ဣတိပတနာဟုတ်ကဲ့လားမိဂဒာဝုံကနာမည်ဟုတ်ကဲ့လားအဘိဓေပါလေသာတို့ကိုဘေးမဲ့ပေးရတော်ဘေးမဲ့တော်ဟုတ်ကဲ့လားအဲ့ဒီဘေးမဲ့တော်ရဲ့နာမည်ကပါတဲ့တော်ဣတိပတနာပင်နာမှာရှိတယ်ပါရဏသီမျိုးနာမှာရှိတယ်မြတ်စွာဘုရားဝါစုလာပြီနေ့ နေဝင်ဃာနီအချိန်ဓမ္မစကြာတရားကိုဟောကြတဲ့တရားဥပေါ်ဘုရားဖြစ်ပြီးအစာအုံးဆုံးဟောတဲ့တရားဥခရိယာမှာတော့ယေရှုခရစ်တော်ကအစာအုံးဆုံးဟောတဲ့တရားကို The First Sermon လို့ခေါ်တယ်အဲ့ဒါဘယ်မှာဟောလဲဆိုတော့ The First Sermon on the Mount ဂလိလိယိုရေကန်နာကတောင်ကုန်းပေါ်မှာခရစ်တော်ပထမဆုံးတရားဟောလို့အဲ့ဒါ The First Sermon on the Mount လို့သူတို့ပြောကြတယ်အခုဒီမှာတော့ဗာရာဏသီမြို့နေကဣတိပတနာဘိမက်တော်မှာမြတ်စွာဘုရားပထမဆုံးတရားဥဟောတော်မူတယ်နေလုံးကလည်းအနောက်ဖက်တောင်စွဲမှာကွယ်ကာနီးအရှိဘက်ကလည်းလာကြည့်နေဆိုတော့ဖွှွှေလာမင်းကြီးကလည်းဝင်းဝင်းပြီးပြီးထွန်းလင်းပြီးတော့ထွက်သွားစအဲ့ဒီအချိန်မှာဓမ္မစကြာဆဟောတယ်တရားနာပရိသတ်ကလူသားအနေနဲ့ပဲနှစ်ယောက်တော့၅ဦးလူသားအနေနဲ့၅ဦးဒါဖြင့်နတ်သားပဲနှစ်ယောက်တရားနာတော့နတ်မြတ်တွေတရားနာတာကတော့မရေနိုင်မတွက်နိုင်အောင်နာတယ်တဲ့အဲ့ဒီဓမ္မစကြာတရားကိုတရားဥကိုလူသားအနေနဲ့တော့၅ဥဘယ်သူတွေလဲပင်စဝဂီ၅ဥလို့နာမည်ရတယ်အရှင်ကောဏ္ဍညာအရှင်ဝဗ္ဗအရှင်ဗတ္တိယအရှင်မဟာနာမအရှင်အတ္တဇိသူတို့ယဟန်မဖြစ်သေးပါဘူးသို့တော်လည်းပဲသာသနာ့ဘယသိတွေနဲ့တော့သူတို့မတူတတ်ဘူး။ဘာကြောင့်လဲလို့ဆိုတော့သာသနာ့ဘယသိတွေကျင့်တဲ့အကျင့်သူတို့မကျင့်ဘူး။သူတို့ရည်ရွယ်ချက်ကသိဒ္ဓတ္ထဘုရားလောင်းဘုရားအဖြစ်ရောက်လို့ရှိရင်တို့များအစောဆုံးဥဆုံးတရားနာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ယသိကိုဝတ်ကြတာဆိုတော့တခြားယသိပြီလို့သာသနာ့ဘယသိတော့မခေါ်နိုင်ဘူး။ဒါကြောင့်မို့သူတို့ကိုမြတ်စွာဘုရားသုံးတဲ့အခါကျတော့ဣတိယသိလို့မသုံးဘူး။ဣတယောယသိတို့လို့မသုံးဘူး။ဘယ်လိုသုံးမလဲဆိုဘိက္ခုယဟန်ဘိက္ခဝေယဟန်တို့လို့အဲ့လိုသုံးတယ်။ယဟန်တော့မဖြစ်သေးဘူး။သို့တော့မြတ်စွာဘုရားတရားနာပြီလို့တရားသိသွားတဲ့အခါကျရင်တော့ယဟန်ဖြစ်မှာဒါကြောင့်မို့ဘိက္ခဝေဘိက္ခုဒီလိုသုံးတယ်ဒွေမေဘိက္ခဝေအန္တပပစီတေနာနာသေးဝိတ္တပါကတမေဒွေယောစာယံကာမေတုကာမတုခန္ဓိကနုယောကောဟိနောကမ္မောဘောဓုဇနိကောအနရိယောအနတ္ထတံဟိတောယောစာယံအတ္တကိလမထာနုယောကောဒုက္ခောအနရိယောအနတ္ထတံဟိတောဣတိခောဘိက္ခဝေဥဘောအန္တေအနုပကမ္မမှားရင်လည်းထောက်ပြကြတော့ပရိသတ်ကဓမ္မစကြာရာပြီးသားတွေများလို့ထောက်ကြလားခွန်ကြီးကတော့တတ်တတ်ကြက်ထားတာမဟုတ်ဘူးဒီလိုပဲဟောရင်ပြောရင်နဲ့ပဲတပိုင်းတစားရရကနေပြီးဆက်ပြီးတော့သွားတာပဲပြီးတော့သူ့ကိုယွလဲယွနေတာမဟုတ်ဘူးဒါကြောင့်မှားရင်တော့ဘလို့ကထောက်ပေးကြနော်အမှားလဲထောက်မပေးကြနဲ့အမှားတစ်ခုထပ်သွားမယ်ဣတိခောဘိက္ခဝေဥဘောအန္တေအနုပကမ္မတထာဂတိနာအဘိသံဗုဒ္ဓါသက္ခုဂရဏီညာနာဂရဏီဥပသမာယအဘိညာယသံဗောဓာယနိဗ္ဗာနာယသံဝတ္တိမှန်ရဲ့လားဟမ်တပြောတော့မှသိပြောသေးချာပြောမှန်လားမှားလားမမရနောကတမသတာဘိက္ခဝေမိစီမာပฏิပဒာတထာဂတိနာအဘိသံဗုဒ္ဓါသက္ခုကရဏီညာနာကရဏီ ឧបតមាយៈអបិញ្ញាយៈតំបោធាយៈនិព្វានាយៈតោតតិយៈមេវៈអរិយោអដ្ឋិង្គិកោមគោទេយតិតំតមមាទិដ្ឋិតមមទិង្កបោតមមវាសាតមមកម្មន្តោតមមអាជីវោតមមវាយមោតមមតតិតមមតមាទិអោឌីអតិអតិបិមជិមជិပြောកែពីណាអើរ៉ាលេណេណេပြានពីរអជិនឈុងអោបេកវេចិត្តាយហានញារុបបសិទេណកិលេតាគូនិនធុតោយតិយហានទីទុំបបសិទេណកិលេតាគូនិនធុតោអជិនគូជិនោបុគ្គលទីဣမေဒွေအန္တာဤအယုတ်တရားအစွန်းတရားနှစ်ပါးတို့ကိုနသေဝိတ္တဘာမမိဝဲအကုန်ကတမေဒွေအဘေအစွန်းတရားနှစ်ပါးတို့နီအဘေအယုတ်တရားနှစ်ပါးတို့နီကာမေတုဝတ္ထုအာယုံကာမဂုဏ်တို့၌ယောသအယံကာမဒုက္ခလိကာနုယောကောအကျဉ်ကိလေသာကာမချမ်းသာကိုခံစားဖို့ရာအထုတ်ခြင်းသည်အဋ္ဌိရှိ၏။ဩထုဝိထုအာယုံကာမဂုံတို့၌ကိလေသာကာမဖြင့်ခံစားဖို့ရာအပ္ပမံအထုတ်ခြင်းသည်ဟိနောယုတ်ညံ၏။ကံမောယွာသူယွာသားမြို့သူမြို့သားတို့၏အကျင့်ဖြစ်၏ပောထုဇနီကောပုထုဇဉ်လူများစု၏အကျင့်ဖြစ်၏အနရိယအရိယာကျင့်သို့အရိယာတို့၏အကျင့်မဟုတ်ပေဝါဖြူဇဉ်မြင့်မြတ်သောပုဂ္ဂိုလ်တို့၏အကျင့်မဟုတ်ပေအနတ္ထတဟိတောလူအပ်သောလောကုတ္တရာအကျိုးစီးပွားနှင့်မဆက်ပေလောကမှာအစွမ်းကြတဲ့တရားနှစ်ပါးရှိတယ်တဲ့အဲ့ဒီတရားနှစ်ပါးကိုမမိဝဲရဘူးတဲ့မမိဝဲရဘူးဆိုရင်အဲ့ဒီတရားနှစ်ပါးကိုမကျင့်ရဘူးကျန်ကန်ကတော့အယုတ်တရားလို့လဲဆိုတယ်အယုတ်တရားအစွမ်းတရားအဖို့အစုလို့လဲခေါ်တယ်ဆိုတယ်လွယ်လွယ်တော့အစွမ်းကြတဲ့တရားအစုနှစ်စုလို့ဒီလိုမှတ်ရပထမအစွမ်းကြတဲ့အစုကနှစ်သက်စရာအာယုံကာမဂုဏ်တွေကိုတာယာနှစ်သက်တဲ့တာယာနှစ်သက်ပြီးတော့ချမ်းသာခံစားနေတဲ့အချင်းအစင်းလှလာလေးမြင်ပြီးတော့သဘောကျပြီးခံစားနေအတန်ကောင်းကောင်းလေးကြားပြီးတော့သဘောကျပြီးတော့ချမ်းသာခံစားနေအနံမွှေးမွှေးလေးမွှေးပြီးတော့သဘောကျပြီးချမ်းသာခံစားနေအရသာကောင်းကောင်းလေးလွေးပြီးတော့သဘောကျပြီးအရသာခံစားနေတယ်။ထိတွေ့စရာနုနုညံ့ညံ့ကလေးတွေထိတွေ့ပြီးတော့အရသာချမ်းသာကိုခံစားနေတယ်။အစင်အတန်အနံအရသာထိတွေ့စရာအဲဒီ၅မျိုးကိုအိဋ္ဌကန္တမနာပအိဋ္ဌမသိသူမသိတဲ့ပုဂ္ဂိုလ်တွေအလိုရှိအပ်တဲ့အာယုံမသိသေးတဲ့ပုဂ္ဂိုလ်တွေအလိုရှိအပ်တဲ့အာယုံအသိဉာဏ်မရှိသေးတဲ့ပုဂ္ဂိုလ်တွေကန္တအသိဉာဏ်မရှိသေးတဲ့ပုဂ္ဂိုလ်တွေနှစ်သက်အပ်တဲ့အာယုံအစင်လာလာအတန်ကောင်းကောင်းအနံ့မွေမွေအရသာကောင်းကောင်းထိတွေ့စရာနုနုညံ့ညံ့ငါးခုမနာပအသိဉာဏ်မရှိသေးတဲ့ပုံကိုယ်တွေစိတ်နှလုံးကိုပွားစေတတ်တဲ့အာယုန်နေတဲ့လူရင်းကတော့နှစ်သက်စရာအဖုံပုံငါးအာယုန်လို့ဆိုလိုတာအသိဉာဏ်မရှိသေးတဲ့ပုံကိုယ်တွေဆိုတာဒီအာယုန်နေရဲ့ဒုက္ခဖြစ်ပုံကိုနားမလည်သေးတဲ့ပုံကိုပြောတာအစင်လာလာဆိုတာလည်းပဲဒုက္ခဒုံဒုက္ခပဲပဲအပန်ကောင်းအောင်ဆိုရဲဒုက္ခဒုံဒုက္ခပဲပဲအနတ်မှုမေးဆိုရဲဒုက္ခဒုံဒုက္ခပဲပဲအရသာကောင်းအောင်ဆိုရဲဒုက္ခဒုံဒုက္ခပဲပဲထိတွေ့စရာနုနုညံ့ညာဆိုရဲဒုက္ခဒုံဒုက္ခပဲပဲလို့သဘောမပေါက်သေးတဲ့ ပုဂ္ဂိုလ်တွေအတွက်ဆိုလို့ရှိရင်ဒီအာယုံ၅ပါးဟာလိုချင်စရာနှစ်သက်စရာတတ်မဲ့စရာအာယုံတွေပဲတဲ့ဒါကြောင့်သူတို့ကိုကာမလို့ခေါ်တယ်ကာမဂုဏကာမဂုဏ်ကာမနှစ်သက်စရာတရားဂုဏအစုကာမဂုဏနှစ်သက်စရာတရားအစုအဲ့ဒါကိုပဲဗမာတော့ဂုဏကိုဂုံလို့ဖတ်လိုက်တယ်ကာမဂုံဒါကြောင့်နစ်သက်စရာအဖုံဖုံငါအာယုံကာမဂုံဟုခေါ်ရသည်ကာမဂုံဆိုတာဘယ်လိုဟာလဲနစ်သက်စရာအာယုံ၅ပါးဘာတွေတော့ဟုတ်ကဲ့လားဒီတော့အစင်းအတန်အနှံ့ရတာထိတွေ့စရာဒီအာယုံ၅ပါးကနစ်သက်စရာပဲလိုချင်စရာပဲလို့အဲ့ဒါလို့ခံယူတဲ့ပုံကိုယ်တွေဟာနားလည်တဲ့ပုံကိုယ်တွေလားနားမလည်တဲ့ပုံကိုယ်တွေလားဘာကိုနားမလည်တာတော့ဒုက္ခကိုနားမလည်တာအစင်းရဲ့ဒုက္ခဖြစ်ပုံအတန်ရဲ့ဒုက္ခဖြစ်ပုံအနတ်ရဲ့ဒုက္ခဖြစ်ပုံအစိုက်ကြီးနားမလည်တာအဲ့ဒီပုံကိုယ်တွေအတွက်တော့အစင်းလာလာကလည်းနှစ်သက်စရာပဲအတန်ကောင်းကောင်းကလည်းနှစ်သက်စရာသဘောကျစရာပဲအနတ်မိုးမိုးကလည်းနှစ်သက်စရာသဘောကျစရာပဲအရသာကောင်းကောင်းကလည်းနှစ်သက်စရာသဘောကျစရာပဲအဲ့ဒီနှစ်သက်စရာသဘောကျစရာဖြစ်တဲ့အာယုံ၅ပါးကိုကာမလို့လည်းခေါ်တယ်ကာမဂုဏ်လို့လည်းခေါ်တယ်အတိပဲတူတူပဲနှစ်သက်စရာအာယုံအစုဒါပဲတခါအဲ့ဒီနှစ်သက်စရာအာယုံတွေကိုနှစ်သက်တတ်တဲ့လောဘကိုလည်းကာမလို့ခေါ်တယ်နှစ်သက်တတ်တဲ့လောဘလည်းကာမနှစ်သက်စရာအာယုံလည်းကာမနှစ်သက်စရာအာယုံကတော့နှစ်သက်စရာဖြစ်လို့ကာမအဲ့ဒီအာယုံကိုနှစ်သက်တတ်တဲ့လောဘကြတော့နှစ်သက်တတ်လို့ကာမနစ်သက်စရာအာယုံ၅ပါးကိုတော့ဝဋ္ထုကာမလို့ခေါ်တယ်ဝဋ္ထုကာမနစ်သက်တတ်သောစိတ်ရဲ့တရားနစ်သက်စရာအာယုံဝဋ္ထုကာမခေါ်တယ်အဲ့ဒီအစင်းသာအနံ့ရတာထိတွေ့စရာတွေကိုနစ်သက်တတ်တဲ့လောဘကြတော့ကိလေသာကာမလို့ခေါ်တယ်ပန်းမွင့်လှလာလေးနှစ်သက်တာလဲကိလေသာလာကာမအဝတ်လှလာလေးနှစ်သက်တာလဲကိလေသာကာမအသောအဆောင်ကောင်းကောင်းလေးနှစ်သက်တာလဲကိလေသာကာမလဒရေအတွက်ဆိုလို့ရှိရင်တော့ဘာဟာကိလေသာအဝဋ္ထုကာမလဲဟမ်အပုတ်ကောင်ဟုတ်လားအထူးသဖြင့်ခွေးသေးကောင်ပုတ်ကောင်ဟာလဒရေရဲ့ဝဋ္ထုကာမလဒရေရဲ့တဏ္ဍာမှာဖြစ်တဲ့ခွေးသေးကောင်ပုတ်ကိုကြိုက်တတ်တဲ့စိတ်လောဘကကိလေသာကာမဟုတ်ကဲ့လားဒါဖြင့်လူတွေအတွက်တော့အဲ့ဒီခွေးသေးကောင်ပုတ်ကဝဋ္ထုကာမဟုတ်သလားဟုတ်ဘူးလားနှစ်သက်စရာမဟုတ်ဘူးလားတတိယလူသေးလူတွေအတွက်တော့ဒညင်းသီးနဲ့ဒူးရင်းသီးကဘယ်နဲ့တော့ဟမ်ဝဋ္ထုကာမဟုတ်လားမဟုတ်ဘူးလားဟုတ်တယ်မနံဘူးလားဟမ်မနံပါဘူးမွေးတာနော်အမလေးဒူးရင်းသီးဆိုလေမွေးတယ်ငါနဲ့စားကြင်လိုက်တာဒညင်းသီးဆိုလေမွေးတာဒါကြောင့်အဲ့ဒါမျိုးကိုပြောစားရှိတော့ဆက်ပြောလဲအောင်စကားလည်းတဲရှိတာပဲပရိကပ္ပအိဋ္ဌာယုံလို့ခေါ်တယ်ပရိကပ္ပအိဋ္ဌာယုံဆိုတာလူစိတ်အကြိုက်လိုက်ပြီးတော့ကောင်းတယ်မကောင်းဘူးဆိုတာဖြစ်တာမနန္တတဲ့ပုဂ္ဂိုလ်ကြတော့ကြိုက်တဲ့ပုဂ္ဂိုလ်အတွက်ကြတော့မလေးမှွေးလိုက်တာဆိုဟောအမတန်မှွေးတယ်အနံ့လေးဖြစ်သူစိတ်ကဒါကိုမှွေးတယ်လို့ယူဆထားတာ မကြိုက်တဲ့ပုဂ္ဂိုလ်ကြတော့နံလိုက်တာဆိုအနာတော်မကဘူးဆင်းပြေးတယ်အဲ့တော့ဒီအမွေးနံဆိုတာဒွေနည်းရဲ့အမွေးနံဆိုတာတကယ်သဘာဝအမွေးနံလားစိတ်ကကြံစည်ယူထားတဲ့အမွေးနံဟမ်သဘာဝအမွေးနံဆိုလို့ရှိရင်ခုနကလေးကထွက်ပြေးပါမလားလို့ဆိုကြပါစို့ကဲနှင်းစီပန်းအခိုင်ကြီးထိုးထားတဲ့ဆင်းကြောင်းပေါ်မှာအာမွေးလိုက်တာဆင်းကြောင်းတစ်ခုလုံးကြိုင်နေတာပဲအဲ့တော့စွန်းစားတဲ့ယောဂီတွေရောအဲ့ဒါမွေးတယ်လို့မဆိုဘူးလားတန်ဃာတွေကတော့မွေးတယ်လို့မဆိုဘူးလားဝေယဝိဇ္ဇအကြောင်းသားကအစမွေးတယ်လို့မဆိုဘူးလားနန်းတယ်လို့ဆိုတဲ့ပုဂ္ဂိုလ်များရှိလားမရှိဘူးအဲ့တော့အဲ့ဒီနှင်းစီပန်းရဲ့အမွေးနာဟာတဘာဝဣဋ္ဌာယုံလားပရိကပဣဋ္ဌာယုံလားတဘာဝဣဋ္ဌာယုံဒါဖြင့်ခုနဒွေသိနံကြတော့ကြိုက်တဲ့လူအတွက်တော့ဣဋ္ဌာယုံမှာပဲကောင်းတဲ့အာယုံပဲခုနကလေးကြတော့ဘာဖြစ်သွားတော့ဣဋ္ဌာယုံဟုတ်သေးလားမဟုတ်တော့ဒါဖြင့်သူတဘာဝဣဋ္ဌာယုံဟုတ်ပါမလားဘာတော့လဒနဲ့ဘာထူးတော့မဟုတ်လားကေလဒါနဲ့ထူးလားခွေးသေးကောင်ဘုံလဒါကြတော့အမတန်မွေးတဲ့အရာသာပေါ့အနံ့ပေါ့မဟုတ်လားလူကြတော့နားလိုက်တာအနာတော့မကတ်ချင်ဘူးအဲ့တော့အဲ့ဒီခွေးသေးကောင်ပုဂ္ဂိုလ်လဒါကကြိုက်တာဟာလဒါအတွက်အိဋ္ဌာယုံပဲအဲ့ဒီအိဋ္ဌာယုံဟာတဘာဝအိဋ္ဌာယုံလားပရိကပ္ပကြံစည်ထားတဲ့အိဋ္ဌာယုံပရိကပ္ပဣဋ္ဌာယုံခေါ်တယ်အဲ့လိုခေါ်တယ်ပရိကပ္ပဣဋ္ဌာယုံခေါ်တယ်အဲ့ဒါပရိကပ္ပပဲဖြစ်ဖြစ်သဘာဝပဲဖြစ်ဖြစ်နှစ်သက်စရာအာယုံလို့ယူဆရင်အဲ့ဒါကာမဘုံအာယုံပဲအဲ့ဒါကိုနှစ်သက်ရင်ကိလေသာကာမပဲဒါကြောင့်ကာမေတုကာမဒုက္ခမိကနုယောဂောကာမေတုဝဋ္ထုအာယုံကာမဂုံတို့၌ကာမဒုက္ခလိကံဥယောကကိလေသာကာမဖြင့်ချမ်းသာကိုခံစားခြင်း၌အာထုတ်ခြင်းချမ်းသာခံစားရအောင်အာထုတ်တယ်ဆိုတာဒီဝဋ္ထုအာယုံကာမဂုံကိုခံစားနေအောင်အာထုတ်တာနားလည်ပြီနော်ဝဋ္ထုကာမကိလေသာကာမဟုတ်ပြီလားဒီတော့အဲ့ဒါတွေကိုနှစ်သက်စရာလို့နားလည်တာဟာအသိဉာဏ်ရှိလို့လားအသိဉာဏ်မရှိသေးလို့လားအသိဉာဏ်မရှိသေးလို့ဆိုတာဘာလဲလို့ဆိုတော့တစ္ဆာ၄ပါးကိုသိတဲ့ဉာဏ်မရှိသေးလို့မဟုတ်လားတစ္ဆာ၄ပါးကိုသိတဲ့ဉာဏ်မရှိသေးလို့အဲ့တော့တစ္ဆာ၄ပါးကိုသိတဲ့ဉာဏ်မရှိတာကိုဘာခေါ်သလဲဆိုတော့အဝိဇ္ဇာသိတဲ့ဉာဏ်မရှိဘူးဆိုတာမသိတာပေါ့ဒုက္ခသစ္စာဆင်းရဲအမှန်ကိုလည်းမသိဘူးသမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်ကိုလည်းမသိဘူးနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်ကိုလည်းမသိဘူးမဂ္ဂသစ္စာဆင်းရဲချုပ်ငြိမ်းခြင်းကိုအဝိဇ္ဇာလို့လည်းခေါ်တယ်မောဟလို့လည်းခေါ်တယ်သစ္စာ၄ပါးအမှန်တရားကိုမသိသေးတာမသိတာအဲ့ဒါဒုက္ခသစ္စာဆိုတာဘာလဲဆိုတော့ဒုက္ခသစ္စာဆိုတာလောကမှာရှိရှိသမျှယုံနာအားလုံးဟာဒုက္ခသစ္စာဆင်းရဲမှာမဲတရှိယုံနာရောတမဲယုံနာရောတမဲယုံနာလည်းဖြစ်ပြီးပြဲလို့ဖြစ်ပြဲဒုက္ခရှိတာပဲတရှိယုံနာလည်းပဲဖြစ်ပြီးပြဲလို့ဖြစ်ပြဲယုံနာလည်းရှိတယ်တခါဖြစ်ပြဲဒုက္ခလည်းရှိတယ်တခြားဒုက္ခတွေလည်းရှိတယ်ဒီတော့ယုံနဲ့နံဆိုတော့သဘာဝနှစ်ခုရဲ့ဆင်းရဲဖြစ်နေတဲ့ဆင်းရဲအစုပုံဖြစ်နေတဲ့အရှိသဘာဝအဖြစ်သဘာဝအမှန်ကိုဩဒါဖြင့်တကယ်ဆင်းရဲတွေပဲလို့ကိုယ်တွေ့ဉာဏ်နဲ့သိရင်အဲ့ဒီသိတဲ့လူဟာအစင်းပုံမှလည်းမတတ်မဲ့ဘူးအတံပုံမှလည်းမတတ်မဲ့ဘူးမလာရဘူးအနံ့အရသာအစိုက်ဒီမှာလည်းမသားရမတတ်မဲ့တော့ဘာကြောင့်လဲဆိုတော့ဒါတွေဟာဒုက္ခတွေပဲ
ဆင်းရဲအမှန်ဒုက္ခသစ္စာတွေပဲလို့သိတာပေါ့အဲ့တော့သိတဲ့လူကမตายာမတတ်မဲ့မနစ်သက်ဘူးမသိသေးတဲ့လူကตายာတတ်မဲ့နစ်သက်တယ်ဒုက္ခသစ္စာဆင်းရဲအမှန်ပဲလို့မသိသေးတဲ့ပုဂ္ဂိုလ်ကဒါပေမဲ့ဒီလိုပုဂ္ဂိုလ်ရောမရှိဘူးလားမသိတသိပုဂ္ဂိုလ်ရောမရှိဘူးလားရှိတာပဲတချို့သိတယ်တချို့မသိဘူးတချို့ဆင်းရဲပဲလို့လက်ခံနေနားလေသဘောပေါက်တယ်တချို့ကြတော့ဆင်းရဲမဟုတ်သေးဘူးလို့နားလေလက်ခံသဘောပေါက်တယ်အဲ့လိုပုဂ္ဂိုလ်မျိုးကဒုက္ခသစ္စာကိုအကုန်သိတာလားအကုန်စင်မသိသေးဘူးဟုတ်ကဲ့လားအကုန်စင်မသိသေးရင်လည်းပဲ तू အာယုံ၅ပါးကိုနှစ်သက်เสียလို့မယူဆနိုင်ဘူးလားယူဆနိုင်တယ်အာလုံးဟာဒုက္ခကြီးပဲလို့အကုန်အစင်သိရင်ဖြင့်အာယုံ၅ပါးကိုနှစ်သက်เสียလို့မယူဆဘူးပေါ့ဒါတွေဒုက္ခကြီးပဲအခုတော့အာယုံ၅ပါးကိုနှစ်သက်เสียလို့ယူဆတဲ့ဆိုကြဲကဒီပုဂ္ဂိုလ်ဟာဒုက္ခကိုအကုန်အစင်မသိသေးဘူးဆိုတာမသိကြဘူးလားသေးကြတယ်ဒုက္ခမှမသိသေးရင်သမုဒိယနိရောဓမဂ္ဂဆိုတဲ့တစ္ဆာသုံးပါးလည်းသိသေးဘူးအဲ့တော့တစ္ဆာ၄ပါးကိုမသိတာမောဟခေါ်တယ်အဝိဇ္ဇာခေါ်တယ်အဲ့တော့မသိဘူးဆိုတော့မသိတဲ့အတွက်ပဲအစင်လှလာလဲသဘောကျလိုက်အတန်ကောင်းကောင်းလဲသဘောကျလိုက်အနံကောင်းကောင်းရတာကောင်းကောင်းလဲသဘောကျလိုက်နေအဲ့လိုသဘောကြပြီးตายာနှစ်သက်တက်မဲ့နေရင်အဲ့ဒီပုဂ္ဂိုလ်ဟာဒီလိုตายာနှစ်သက်တက်မဲ့နေတာဟာချမ်းသာခြင်းရဲ့အကြောင်းမဟုတ်ပေဘူးလားဟမ်သိကြသလားဟိုစကားကြားဘူးလားအမိန့်ရှိပါဘုရားလျှောက်ရတယ်လေဟမ်ဟိုစကားကြားဘူးလားအေးအမိတ်ရှိလိုက်ရင်ဖြင့်ကြားဥပါတယ်ဖရာပြောမှာပဲเนาะဟိုဘဲလူသားငမိုက်သားတင်ငါအဝိဇ္ဇာပိတ်ဖုံးကာ၍ငါဗျာအာယုန်ဒုက္ခပုံကိုအကုန်မမြင်အကောင်းထင်ငါဟိုဘဲလူသားငမိုက်သားသင်္ဃာအဝိဇ္ဇာပိတ်ဖုံးကာ၍ဘာပိတ်ဖုံးကာထားအဝိဇ္ဇာဆိုတာဘာတော့မသိတာဟုတ်ကဲ့လားဘာကိုမသိတာလဲသစ္စာ၄ပါးကိုမသိတာဟုတ်ကဲ့လားအထူးသဖြင့်ဒုက္ခသစ္စာကိုဒုက္ခသစ္စာမှမသိတာဆင်းရဲအမှန်တရားကိုဆင်းရဲအမှန်တရားပဲလို့မသိတာဒါကြောင့်သူဟာလူမိုက်လားလူလိမ္မာလားဒါဖြင့်ပရိသတ်ကတော့သိပြီလားမသိသေးဘူးဒါဖြင့်ပရိသတ်ကလူမိုက်လားလူလိမ္မာလားဩအမိုက်ဒီမှာစုနာအခုမှအဲ့ဒီအမိုက်ဆိုတဲ့အမိုက်တရားတွေရှင်းဖို့ကြိုးစားနေတာဟုတ်လားအဲ့ဒီအမိုက်ခေါ်တဲ့အမိုက်တရားတွေရှင်းသွားရဲ့နော်လင်းသွားပြီပေါ့နော်လင်းသွားတဲ့ဆိုတာသိသွားပြီနော်ဥပဲလူသားငမိုက်သားသင်္ဃာအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြာအာယုန်ဒုက္ခဘုံကိုအကုန်မမြင်အာယုန်၅ပါးရဲ့အစင်သာနန်းရတာထိတွေ့เสียဆိုတဲ့အာယုန်၅ပါးရဲ့ဆင်းရဲအစက်မှဖြစ်ပုံကိုအကုန်မသိဘူးတဲ့တချို့ကြတော့လုံးလုံးမသိတချို့ကြတော့တစိမ့်တဝဲသိပါရဲ့သို့တော့အကုန်လုံးမသိသေးဘူးငါးရာအာယုန်ဒုက္ခဘုံကိုအကုန်မမြင်ဆင်းရဲအစက်မှမဲလို့ဒီအာယုန်တွေကိုမသိတဲ့အခါကြတော့တချို့ကိုအကောင်ချမ်းသာတယ်လို့ပါရစရာပဲလို့ဒီလိုမယူဆဘူးလားယူဆတယ်ပါရစရာပဲလို့ယူဆငါးပြာအာယုန်ဒုက္ခဘုံကိုအကုန်မမြင်အကောင်ထင်ငါအဲ့ဒါလို့နှစ်သက်စရာပဲကောင်းတယ်လို့ထင်တဲ့အာယုန်နေပေါ်မှာပါဖြစ်တော့ ตายาเรนิเบเดตัมเมเดด้วยดาเรคิมเนฉิคินเนဟုတ်ဘူးလားအဲ့ဒါကိလေသာကာမကြီးပဲတာယာရလည်းလောဘနှိမ့်သက်တာလည်းလောဘတမက်တာလည်းလောဘချစ်ခင်တာလည်းလောဘသဘောကျတာလည်းလောဘဘာကာမလဲကိလေသာကာမငါးပြာအာယုန်ဒုက္ခဘုံကိုအကုန်မမြင်အကောင်းထင်ငါခင်မင်းတမဲ့တွေကဖက်လျက်သဘောကြပြီဆိုတော့လွတ်နိုင်မေးလားမလွတ်နိုင်တော့ဘူးတွေဖက်ထားပြီဟုတ်ကဲ့လားတမဲ့ကိုသဘောကြလို့တွေဖက်ထားရင်နည်းနည်းတော်ပါသေးရဲ့ဟုတ်တယ်မလားသက်ရှိကိုသဘောကြလို့တွေဖက်ထားရင်တော့ဘာဖြစ်ပလဲပူဆိုးတယ်ဘာတွေဆိုးလို့နောက်ကဒုက္ခတွေတတိယတန်းကြီးလိုက်လာတာမဟုတ်လားဟုတ်ကဲ့လားဒုက္ခတွေတတိယတန်းကြီးလိုက်စိတ်ထဲပေါ်လာတဲ့လောကအဖြစ်ပြတဲ့ခုဒါပေမဲ့မပြောတော့ပါဘူးဟမ်အော်နိနိဝေနိနိဝေယောဂီမလေးတယောက်ကအစတော့သူခုံးလာပြီးအကောင်းထင်ပြီးတော့အဲ့ဒါသူနှစ်သက်တဲ့ပုံကိုနဲ့အိမ်တော်ပြုတ်လိုက်တယ်။နောက်အိမ်တော်သက်၄နှစ်၅နှစ်လောက်ကြာတဲ့အခါကျတော့သူမိတ်ဆွေအိမ်တော်မပြုတ်တဲ့ယောဂီမလေးကိုပြောတယ်။နင်ကမှန်တယ်ငါမှားတယ်လို့ပြောတယ်။အိမ်တော်မပြုတ်တဲ့ယောဂီမလေးကိုအိမ်တော်ပြုတ်တဲ့ယောဂီမကပြောနင်ကမှန်တယ်လို့ဆိုတော့ငါမှားတယ်အခုနေ့မှချမ်းသာတာပဲဘာမှပူစရာပင်စရာစိတ်ဆင်းရဲစရာဘာမှမရှိဘူးငါပြေပူရပင်ရစိတ်ဆင်းရဲရစိုးရင်ရတန်မြတ်ဖြစ်ရနဲ့ဆုံးနေတာပဲလို့ဆိုတယ်အဲ့တော့ငါမှားတယ်လို့ဆိုသူမှားပြင်လို့ရသေးလားမရပါဘူးအစကများအဲ့လိုကြိုတင်းမြင်မဲ့ဆိုရင်ပြင်လို့မရဘူးလားမရပါဘူးအခုတော့ထိတ်ချမှပဲဓမ္မမှန်သိတော့တာကိုဟုတ်ကဲ့လားထိတ်မချခင်ရွယ်ထားတော့ကတော့မိတ်ဆွေအောင်မင်းနေမှာ哦ထိတ်ချလိုက်မှာဟဲ့ဓမြပါလားလို့အဲ့ဒီခါမှပြီးတော့ထိတ်ကကိုွယ်ပြီးသွားပြီပြင်ရသေးလားမရဘူးအဲ့တော့ကြိုတင်းပြီးတော့ဒုက္ခပဲလို့အစင်အမှန်တိုင်းသိမြင်ဖို့မလိုဘူးလားအဲ့ဒါဝေးဝေးမဟုတ်ဘူးချမ်းမြေ့တာလည်းမပြောကြတာဟုတ်ကဲ့လားသို့တော်လည်းတခုတော့ရှိတာပေါ့ဒီလောက်အခြေအနေနဲ့အဖြစ်မှန်အစ်စ်မှန်ကိုသဘောပေါက်သွားတော့သူ့အတွက်နည်းနည်းတော့မသက်သာဘူးလားနည်းနည်းတော့သက်သာတယ်မဟုတ်လားနောက်သူဆင်းရဲနိုင်တယ်ပြီးတော့တိတ်ပြီးတော့ตายာတတ်မဲ့မှုလည်းမရှိတော့ตายာတတ်မဲ့မှုနည်းရင်နည်းသလောက်ဆင်းရဲမနည်းဘူးလားနဲ့တယ်။ตายတက်မဲ့မှုများရင်များသလောက်ဆင်းရဲများတာ။ဒါကြောင့်ตายတက်မဲ့မှုဟာဆင်းရဲဖြစ်ခြင်းဤအကြောင်းအမှန်သမှုရိယသစ္စာလို့မြတ်စွာဘုရားမိတ်လောဘတဏှာပေါ့။ဒီကဒီလောက်ကလေးတချို့များဆိုလို့ရှိရင်10နှစ်လောက်ရှိမှမှန်မှန်သိ။တချို့များဆိုလို့ရှိရင်မြေးရပြီးမှပဲမှန်မှန်သိတယ်။အခုတော့သူဟာခါစောစောလေးတည်တော့သူတော်သေးတာပေါ့နည်းနည်းရှောင်းတာတိမ့်တာခန္ဓာသေးတယ်တော်သေးတယ်လို့ဆိုရမှာပဲသို့တော်လည်းအစတည်းကကြိုတင်များသိထားရင်နော်ဟိုကောင်းတာပေါ့ငါဗျာအာယုန်ဒုက္ခဘုံကိုအကုန်မမြင်အကောင်းထင်ငါခင်မင်းတမဲ့ဒွေကဖက်လျက်အောက်ထက်တန်သာစုံဆန်းငါဖြင့်တနာလက်သည်ထင်တိုင်းချေ၍အေးတယ်မရှိဆင်းရဲဖြစ်သည်ဝိဤသားကောင်လုံးလုံးသည်အာယုံ၅ပါးရဲ့ဒုက္ခဖြစ်ပုံကိုအကုန်မမြင်တဲ့အတွက်အကောင်းလို့ထင်မိတဲ့အာယုံကိုသာယာတက်မဲ့တွေဖက်တော့အဲ့ဒီတွေဖက်တဲ့တနာစေရာကိုကသွားရတယ်တဏှာခိုင်းရလောက်ရတယ်။ตายရတယ်နှိမ့်သက်တယ်တတ်မဲ့တယ်ဆိုတာတလောကလုံး တဏှာအုပ်ဆိုးနေတယ်တဏှာကြီးဆိုးနေတယ်သူခံရပဲလောက်ရတယ်ဟုတ်သလားစားဖို့တောက်ဖို့ပိုက်ဆံရှာရတယ်ဆိုတာအစာအတော့ကိုသာယာတတ်မဲ့တဲ့တဏှာခိုင်းလို့ပိုက်ဆံရှာရတာမဟုတ်ဘူးလားအဲအဝတ်အစားဝယ်ဖို့ပိုက်ဆံရှာရတယ်ဆိုတော့လေအဝတ်အစားပေါ်မှာတတ်မဲ့တဲ့တဏှာခိုင်းလို့ပဲပိုက်ဆံရှာရတာပဲမဟုတ်လားတရားသဖြင့်ရှာမိရင်တော်သေးရဲ့မတရားသဖြင့်ရှာမိလို့အကြောင်းတစုံတရာပေါ်ပေါက်ပြီးတော့ဒုက္ခရောက်ပြီးဆိုတဲ့အခါကျတော့တက်တာသေးရဲ့လားဘသူခိုင်းရလောက်ရတာအဲ့ဒါတဏှာခိုင်းရမလို့ဖဲနဲ့တဏှာကိုအသိဉာဏ်ပညာနဲ့ချင့်ကြိမ်ပြီးတော့ဇက်တပ်ပေးနိုင်ရင်ဖြင့်ချမ်းသာများမလားဆင်းရဲများမလားချမ်းသာများမှာပေါ့ဇက်တပေးတယ်ဆိုတာတင်းတိန်နာရောင်ရဲတာဟုတ်တယ်မဟုတ်လားသူမြခါပေါ်အဝတ်ဆန်းဆန်းအဝတ်လှလှလေးမြင်နိုင်ဝယ်ခြင်းနဲ့ဝတ်ခြင်းနဲ့ဆိုရင်တော့အဲ့ဒါတဏှာခိုင်းရလောက်ရတော့မယ်မဟုတ်လားအဲ့ဒါလို့ဆိုဆင်းရဲမလားချမ်းသာမလားဆင်းရဲမယ်သို့တော့အဲ့ဒါလို့ဖြစ်လာတဲ့အခါမှာအိုးထူလှတာမဟုတ်ပါဘူးအသေးဆန်းမှုလှတဲ့ထင်တာပဲငါရှိတဲ့အကူရောက်တော့လှတာမဟုတ်ပါဘူးငါရှိတာပဲငါဝတ်မဟဲ့ဆိုလို့ရှိရင်အဲ့ဒါဘာလို့တာလဲတဏှာဇက်တက်ပြလိုက်တာတင်းနေနဲ့ရောင်ရဲတယ်တင်းနေရောင်ရဲမှုဟာချမ်းသာလည်းဟုတ်တယ်မင်္ဂလာလည်းဟုတ်တယ်ချမ်းသာလို့ပဲမင်္ဂလာအာရောဉ္ဇံပရမံလာဘံတံဒုဋ္ဌိပရမန္တနာဝိတာတာပရမညာတိနိဗ္ဗာဏံပရမံဒုက္ခံအာရောဉ္ဇံယောဂမကဥပမတွေအန္တရေဘေးဘယမြေမခသဖြင့်အေးမြစွာနေရခြင်းသည်ပရမံလာဘံပစ္စည်းနှင်စာရသည်လနှင့်မကမိတာအမြတ်လက်ကြီးပါပေ၏ယမ္မာခြင်းဟာအကောင်းဆုံးလက်ပဲတဲ့အာရောင်ကျံပါမ။တန်တုဋ္ဌိပရမန္တနာတန်တုဋ္ဌိရသမျှနှင့်မြတ်တရောင်ရဲ့အောင်အဲတင်နေ၍နေခြင်းသည်ပရမန္တနာပစ္စည်းနှင့်စရသည်လက်နှင့်မကမိတာအမြတ်လက်ကြီးပါပေ၏ရသမျှနှင့်တင်နေရောက်ရဲ့ယင်းနဲ့ပစ္စည်းရလို့ချမ်းသာတာတဲ့ပို့ပြီးတော့ချမ်းသာတယ်မဟုတ်ပေဘူးလားလူညာနဲ့ပစ္စည်းရလို့မလို့လွယ်လွယ်ကူကူပဲရလိုက်ပါပြီချမ်းသာမလားဆင်းရဲမလားစဉ်းစားကြည့်ပါအဲ့ဒီရတဲ့ပစ္စည်းမဆောင်ရှောက်မထိန်သိမ်းရဘူးလားဆိုကြပါစို့ကိုလူညာနဲ့ခုနပြောတဲ့အဝတ်ကလေးပဲအင်ကြီးလေးပဲရပြီဆိုလို့ချင်းအဲ့ဒီအင်ကြီးမစွန်ရမထင်ရဖုံမတင်ရအောင်မဆောင်ရှောက်မထိန်သိရထိန်သိရတယ်အဲ့ဒါဘာခေါ်တယ်လဲဆိုတော့ရအောင်ရှာတော့ကပရိယေသနာဒုက္ခရှာဆင်းရဲတယ်ရှာဆင်းရဲတွေ့ရတယ်တဲ့ရှာရတော့ကလည်းဆင်းရဲတယ်ရအောင်ရှာရတော့ကလည်းဆင်းရဲတယ်ရပြန်တဲ့အခါကျတော့လည်းပဲရတဲ့ပစ္စည်းကိုသိမ့်ပိုက်ထားရတာပရိက္ခဒုက္ခအဲ့ဒါလည်းဆင်းရဲပဲတဲ့ဒီပစ္စည်းကိုတပွေးပွေးတပိုက်ပိုက်တသိန်းသိန်းနဲ့ထာနေရတာဟာအဲ့ဒါဒုက္ခကြီးပဲတခါအဲ့ဒီပစ္စည်းမပြောက်မပြည့်ရအောင်စောင့်ရှောက်ရတာကလည်းပဲအာရခဒုက္ခအမနာကြီးတဲ့ဆင်းရဲပဲတဲ့အာရခဒုက္ခကြီးကြီးပုံတော့မပြောနဲ့ညတောင်အိတ်မပြောတာအာရခဒုက္ခပဲမဟုတ်လားစောင်းလျှောက်ထိမ့်သိမ်းရတဲ့ဆင်းရဲမဟုတ်ဘူးလားအဲခွေးဟောင်းနေဆိုခွေးလေးတစ်ချက်တစ်ချက်ဟောင်းပြီဆိုရင်မဲ့ခေါင်းကထောင်သွားပြီဟုတ်လားဘယ်နေရာကပ်ပါလိမ့်မလို့ခဲ့တခိုးလားဓမြလားဟဲ့အိတ်ကောင်းချင်းအိတ်ရလားဘာဒုက္ခလဲအာရခဒုက္ခအဲ့ဒါရသည်တိုင်အောင်တောင်မှပဲတဲ့အဲ့ဒါလိုဆင်းရဲတွေကတွေ့ရတယ်တဲ့ဒီတော့အဲ့ဒီအင်ကြီးလေးကိုမရဘဲနဲ့အေးထုလှတာမဟုတ်ပါဘူးအသေးစားမှုလှတယ်ထင်နေတာ ငါရှိတယ်အင်ကြီးလောက်တော့မလှပါဘူးငါရှိတယ်အင်ကြီးရပဲလှသေးတယ်ဒါပဲဝတ်မဟဲ့ဆိုပြီးတော့အဲ့ဒီအစ်အင်ကြီးကိုရအောင်လည်းမချဘူးမချလို့လည်းမရဘူးမရတဲ့အတွက်သူ့ကိုလည်းပဲမသိမ့်စေရဘူးဆိုတော့အဲ့ဒီဒုက္ခတွေမငြိမ်းဘူးလားအဲ့တော့ကိုယ်ရတဲ့ဟာလေးနဲ့တင်းနေကျေနပ်နေပြီဆိုတော့မချမ်းသာဘူးလားအဲ့ဒါပြောတာအဲ့ဒါကိုတန်တုဋ္ဌိပရမန္တနာနဲ့တင်းတိမ်ရောင်ရဲခြင်းဟာအကောင်းဆုံးစီစဉ်ဥစ္စာပဲတင်းတိမ်ရောင်ရဲခြင်းဟာအကောင်းဆုံးစီစဉ်ဥစ္စာပဲဘုန်းကြီးတို့ပရိသတ်ဘုန်းကြီးကလည်းတရားဟောတာဘာတွေလျှောက်ဟောမိမှလည်းမသိပါဘူးဘယ်ကဘယ်ရောက်တော့လည်းမသိဘူးကောင်းပါလေနော်နားပဲထောင်ပြီးတော့ပါဇတ်တို့ရလျှောက်ပြောတော့မယ်နော်ဘုန်းကြီးတို့ပရိသတ်ကြားဘူးမှာပေါ့မဟုတ်လားဟမ်ကြားဘူးမှာမကြားဘူးလားအဲပရိသတ်မကြားဘူးတဲ့ပါဠိဂါထာဘုန်းကြီးရွတ်လိုက်မယ်ဂါရဝေါစနိဝါဒောစတန်တုဋ္ဌိစကတိညုတာဂါလိနာဓမ္မတဝနံအေတံမင်္ဂလမုဒ္ဓမံကြားဘူးနော်ကြားဘူးလားအဲ့ဒီထဲမှာအဲ့ဒီကမင်္ဂလာကလေဒီမင်္ဂလာတစ်ခု၅ခုကိုပဲလိုက်နိုင်လေတော်တော်ကိုချမ်းသာပြီပထမဂါရဝကယူသေးတိုက်သူကိုယူသေးယူသေးတိုက်သူကိုယူသေးတာကိုယ်စိတ်ထဲမှာလည်းကျေနပ်ပြီးယူသေးတိုက်သူယူသေးလိုက်ရလို့ချမ်းသာအယူသေးခံရတဲ့ပုဂ္ဂိုလ်ကလည်းပဲဩဒီပုဂ္ဂိုလ်ယူသေးတိုက်သူကိုသေယူသေးတာပဲတော်တာပဲသူကလည်းသိချမ်းသာတယ်အဲဘေးကတွေ့တဲ့ပုဂ္ဂိုလ်ကလည်းပဲအော်ယူသေးတဲ့သူယူသေးတဲ့သဘောရှိတယ်တော်တော်တဲ့ပုဂ္ဂိုလ်ပဲလို့သူကလည်းချမ်းသာတယ်အဲ့ဒါတော့ကလေးနဲ့ပဲအတီးတဲ့ပုဂ္ဂိုလ်ချမ်းသာတာတော့ပြောစရာမလိုတော့ဘူးအများကြီးရှိ Now နိဝါဒောစမိမိကိုယ်ကိုနှိမ့်ချခြင်းထောင်းထောင်းထောင်းထောင်းမလုပ်ဘဲနဲ့မောက်မောက်မာမာမပြောဘဲနဲ့ထောင်းထောင်းထောင်းထောင်းမနေဘဲနဲ့စိတ်ထားကလည်းကောင်းဝင်တက်ပြီးတော့နတ်ပြည်ရောက်မနေပဲနဲ့မိမိစိတ်ကိုနှိမ့်ချပြီးဘယ်ပုဂ္ဂိုလ်မဆိုငါနဲ့တန်းတူပဲအဲတော့ငါဟာပုဂ္ဂိုလ်တိုင်းနဲ့ဆက်ဆံရမယ်ပုဂ္ဂိုလ်တိုင်းနဲ့ငါနဲ့အတူတူပဲအစရှိပြီးဖြင့်ကိုယ်စိတ်ကိုယ်ကိုယ်ကိုနှိမ့်ချနေပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်အမြဲတမ်းချမ်းသာတယ်ဂါရဝယူသေးတဲ့သူကိုယူသေးတာမင်္ဂလာဆိုတော့ဒါတော့သိထင်ရှားတယ်နိဝါဒကြတော့တချို့သိမသိဘူးအဲ့ဒါနားထောင်ကြည့်ပါလားနိဝါဒောစယာတုဂုံသိပညာရှိနှင့်စီစိန်ချွေရန်ဂုံရှိန်ခံ၍မောင်မန်မကြွကိုနှိမ့်ချလျက်ဟောပါတယ်ယာတုဂုံသိပညာရှိနှင့်စီစိန်ချွေရန်ဂုံရှိန်ခံ၍ယာတုဂုံခံပြီးတော့လဲမောက်မောက်မာမာထောင်းထောင်းထောင်းထောင်းမနေနဲ့တဲ့ဟုတ်လားပညာဂုံခံပြီးတော့လဲမောက်မောက်မာမာထောင်းထောင်းထောင်းထောင်းမနေနဲ့တဲ့စည်းစိမ်ဥစ္စာဂုံညောင်းလည်းပဲမောက်မောက်မောင်းမောက်မောက်မာမာထောင်းထောင်းထောင်းထောင်းမနေနဲ့အချွေအယံများတဲ့ဂုံညောင်းလည်းမောက်မောက်မာမာထောင်းထောင်းထောင်းထောင်းမလုံနဲ့မောက်ကြွားကြွားကြွားမြင့်လွန်းကလည်းရှောကြနောက်ဆုံးရှိကြဤတဲ့ရှင်းစရာတော်ကြီးဒီပါတယ်တော့ထောင်းထောင်းထောင်းထောင်းလို့ဒီနေ့ကြတော့အောက်ကြသွားတာပဲတဲ့အဲ့ဒီထောင်းထောင်းထောင်းထောင်းသမားအနေမတော်အကြောင်းမတော်လို့အောက်ရှော့ကြသွားပြီဆိုတဲ့အခါကျတော့သူ့ဘသူကလာပြီးတော့ဂယုစိုက်သေးတော့စိုက်ထော့ဘူးလေသူကထောင်းထောင်းထောင်းထောင်းဖြစ်စဉ်ကသူ့ထောင်းတိုင်းလုံးကသူများပေါ်မောက်မှာစော်ကားခဲ့တာကိုထောင်းလွှားခဲ့တာကိုအဲ့တော့သူ့အဲ့ဒီကလေးကမြင်ပြင်းကပ်နေအဲ့တော့သူအနိုင်ကြသွားပြီဆိုကောင်းတကွဲ့မဟုတ်လားမှဟာဟောဒီလိုလာတာအဲဘယ်သူမှသူ့ကိုလာပြီး မကယ်ခြင်းမဆောင်မခြင်းမကူညီခြင်းတော့ဒါကြောင့်မလို့မမောင်းနဲ့ယာတုကုံသိမ်ပညာရှိနှင့်စီစိန်ချွေရန်ဂုံရှိန်ခံ၍မောက်မှမကြွမာနမထောင်နဲ့မမောင်းနဲ့ကိုနှိမ့်ချလျက်ကိုနှိမ့်ချနေပါဥပမာကဘယ်လိုလဲခြေချပစိုးမြွေဆွဲကျိုးနဲ့ကျိုးကျိုးသောနွားပမာလာတို့ခြေချပစိုးဆိုတာခြေထုတ်တဲ့ပစိုးခြေထုတ်တဲ့ပစိုးဆိုတာခြေထုတ်တဲ့ဝတ်ပေါ်ဒီနေရာမှာခြေထုတ်တဲ့အဝတ်ချတော့ဟိုမှာချထားတာတွေ့လားအောက်ကတက်လာအဲ့ဒီအဝတ်ပေါ်ခြေတော့မတုပ်ဘူးလားတုပ်တယ်အဲ့ဒါဆရာတော်လာတုပ်လဲပဲခံလိုက်တာပဲဥပဇင်လာတုပ်လဲပဲခံလိုက်တာပဲရှင်သာမဏေလေးလာတုပ်လဲပဲခံလိုက်တာပဲသီလရှင်လာတုပ်လဲပဲခံလိုက်တာပဲယောဂီကြီးလာတုပ်လဲခံလိုက်တာပဲယောဂီလေးလာတုပ်လဲခံလိုက်တာဟေးနင်းနေငါနဲ့မတန်ဘူးငါမတုပ်နဲ့လို့ထပြောလားမပြောဘူးခံလိုက်တာပဲအဲဓမ္မမဟုတ်လို့မလို့ဆွညွန်းဆွညာလူချင်းနဲ့တောင်းစားတဲ့လူလာတုပ်လဲပဲခံလိုက်တာပဲအဲဒါလို့နှိမ့်ချရမယ်တဲ့မြွေဆွဲကျိုးနဲ့ဆိုတာအဆွဲကျိုးတဲ့မြွေဘယ်သူမှပေါက်ဖို့ခေါင်းမထောင်တော့ဘူးပေါ့အဲအစွဲမကျိုးလို့မလို့ပေါက်ချင်တဲ့စိတ်နဲ့ခေါင်းထောင်လို့ရဲ့အဲ့ဒီຫນွေပါဖြစ်မလဲဟဲ့ရိုက်သက်ခံရမှာပေါ့ခေါင်းပြုတ်မှာပေါ့ဒီတော့အစွဲကျိုးသွားလို့မလို့ तू ကမထောင်တော့ဘူးခေါင်းလေးမြေကြီးပြားပြီးတော့ဝုတ်ပြီးနေပြီဆိုလို့ရှင်တော့ဟဲ့ဘွေလေးရဲ့တနာစရာ၆လိုက်၆လိုက်ရှိရှိနဲ့၆လိုက်မြေကထွက်သွားရောဟောဘသူရံပြုသေးတော့မြူတော်ဘူးအဲ့နှိမ့်ချလို့ဂျိုဂျိုးသောနွားတဲ့ဒီတိုင်းပဲပေါ့နွားဂျိုဂျိုးရင်ခွေးဖို့ရာအတွက်သူလိုက်ရန်စပါအောင်မလားမစဘူးမစဘူးဆိုလို့ရှိရင်သူ့ကိုခွေးခံရပါအောင်မလားမခံရဘူးဒါပြောတာခြေချပစိုးမြွေဆွဲဂျိုးနှင်းဂျိုဂျိုးသောနွားပမာလာသူပြိပြာစွာနေရခြင်းသည်လေဩတမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလံជីវာချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်းမကောင်းဘူးလားဘာကောင်းတာမြတ်စွာဘုရားရဲ့အဆုံးအမဖြစ်တဲ့နိဝါဒမင်္ဂလာနှိမ့်ချစွာနေပါဆိုတာအင်မတန်ကောင်းတယ်ဒါပြောရမဟုတ်လားဟိုလောကမှာပဲထင်ထင်ရှားရှားတွေ့နေသိနေရတာပဲတချို့ထင်းထင်းရှားရှားအထက်ရောက်ပြီးတော့ထင်းထင်းရှားရှားပဲမောက်မောက်မမပြောလိုက်ဆိုလိုက်အာရိုက်လိုက်ပုတ်လိုက်စာရှိသည်နှိမ့်ဆက်လိုက်နဲ့လှုပ်တဲ့လူတွေနောက်ကျမျက်စိအောက်တယ်မှအောက်လျှော့ကြကုန်တော့မတွေ့ဘူးလားတွေ့တယ်အဲ့ဒီခါကျတော့ဘသူကသူ့လာပြီးတော့ကဲနိုင်အောင်မလဲကဲခြင်းအောင်မလဲမကဲခြင်းဘူးမကူညီခြင်းဘူးဒါတွေ့နေရတာပဲအမြဲတစေတွေ့နေရတာကိုယ့်ပတ်ဝန်းကျင်ကြည့်ရင်ဒါကြောင့်မထောင်နဲ့ထောင်ထောင်ထောင်ထောင်လှုပ်ရင်ခေါင်းပြုတ်သွားမယ်ဟုတ်လားနိဝါဒောစာယာတုကုံသိပညာရှိနှင့်စီစိန်ချွေရန်ဂုံရှိန်ခံ၍မောက်မှမကြွကိုနှိမ့်ချလျက်ခြေချပစိုးမြွေဆွဲကျိုးနှင့်ဂျိုးကျိုးသောနွားပမာလာသို့ပြပြစွာနေရခြင်းသည်လေဩတမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវာချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေသည်ပြောကျင်တာကတန်တုဋ္ဌိအခုနိဝါဒနဲ့ပဲတောင်းတင်းနေပြီဘာဖြစ်လို့တောင်းတင်းနေတော့ဘုရားရှင်ရဲ့တရားတွေသဘောကျစေသဘောပေါက်စေခြင်းလုံးလို့ခွတ်တယ်မဟုတ်လားသဘောပေါက်လို့ပေါက်တဲ့အတိုင်းလိုက်နာကျင့်ကြံရင်မချမ်းသာဘူးလားတရားတော်တွေကအကောင်းကြီးပဲသေသေးချာချာကြည့်ရင်တရားသိရင်မသိရင်တော့လည်းပဲဘာမှမဟုတ်ဘူး။ကံယောဂီတို့ရပါတယ်ဆိုသမှနိဝါဒောစာယာတုကုံသိပညာရှိနှင့်စီစိန်ချွေရန်ဂုံရှိန်ခံ၍မောက်မှမကြွကိုနှိမ့်ချလျက် ချေချပစိုးမြွေစဲကျိုးနှင့်ကျိုးကျိုးသောနွားပမလာတို့ပြီးပြားစွာနေရာချင်းသည်လေဩတ္တမံချမ်းသာဆောင်ဒလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ဆိုသမှနိဝါဒောခုတည်းအဲ့လိုထွင်ဆိုတဲ့အခါကျတော့၎င်းမဆိုနဲ့လဲလို့ဆိုလဲလို့ဆိုတော့ဒီတစ်ခုပဲပြန်ဆိုစမ်းမနိဝါဒောသာကြောင့်ယောဂီတို့ဟာမြတ်စွာဘုရားရဲ့ဒေသနာတော်ဟာဖြင့်အင်သဘာအင်မတန်သဘာဝကြတဲ့ဒေသနာတော်ပဲဒီသဘာဝကြတဲ့ဒေသနာတော်ကိုကိုယ်ကသဘာဝကြကြဉာဏ်မိပြီးနည်းနည်းနည်းနည်းသိရဖြင့်ဘုရားတရားတော်မှားတာတစ်ခုမှမရှိအမှန်ကြီးပဲလို့နားလည်သဘောပေါက်ပြီးရှင်တော်မြတ်ဘုရားမိန့်ကြတဲ့အတိုင်းရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်မိမိတို့လိုရှိရတဲ့မဉ္ဇဉ်ဖူဉဏ်နဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။